people have reached safety here, their plight is far from over. Over 95% do not have access to safe water.
ဒီဒုက္ခတွေတွေဒီဘက်ကို BND ရဲ့ Kings Bay ရောက်ရှိချပြီမဲ့လို့လေသူတို့တွေရဲ့ဒုက္ခကမပြီးဆုံးသေးပါဘူး95ရာရင်းနှုန်းကတောက်သုံးရည်တန့်မရရှိကြပါဘူးလေးပုံသုံးပုံကကျမရဲ့ပြုစုစောင့်ရှောက်မှုမရကြပါဘူးဒုက္ခတွေအရေးတွက်ရဲ့60ရာခိုင်နှုန်းဟာလေခလေးတွေဖြစ်ကြပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကိုအောက်တိုဘာလကသွားရောက်ခဲ့တဲ့ Jordan ဘီယင်ရဲ့မိဖုရား Queen Rania ကခုလိုပြောသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်အရေးတွက်ဟာလေ6သိန်းကျော်သွားပြီးဖြစ်တဲ့အတွက်ဒုက္ခသည်စခန်းတွေမှာလူလူကျမကြီးအခက်ခဲတွေနဲ့ရင်ဆိုင်နေရကြောင်းလေကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရက်ကစာသားပရင်းနေပုံမှန်သတင်းစာရှင်းလင်းပေးမှာအခုလိုပြောကြားခဲ့ပါတယ်
607,000 refugees have arrived in Cox Bazar.
အဝလန်ဆန်ငါးရီနောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွက်ဟာ6သိန်း9000ရှိသွားပါပြီ။ဒီရေတွက်ဟာကိုပင်ဟေဂင်မြို့နေစုစုပေါင်းလူဦးရေနဲ့တွားတူနေပါတယ်။ရှီရင်ဆွဲဒုက္ခသည်ရေတွက်နဲ့ပေါင်းရင်8သိန်းကျော်သွားပါပြီ။အနာပိုင်တွေနဲ့အထောက်ကူပေးရေးအဖွဲ့အစည်းတွေကအခုလိုမျိုးစခန်းတွေမှာလူတွေပြည့်ကျက်နေတာတွေ့လူလူကျန်းမာရေးပြဿနာကြီးဖြစ်လာနေတာကိုစိုးရိမ်မကင်းဖြစ်နေကြပါတယ
်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်သတင်းစာတွေဖြစ်ကြတဲ့ The Daily Star မှာမိသားစုစီမံကိန်းသိအရေးကြီးပေမဲ့လစ်လျူရှုခံနေရတဲ့ဘင်္ဂလားဒေ့ရှ် NDTV မှာရိုဟင်ဂျာလူဦးရေထိန်းချုပ်ဖို့ဘင်္ဂလားဒေ့ရှ်ကစဉ်းစားနေတယ်။အယ်ဂျာဇီးရားမှာရိုဟင်ဂျာဒုက္ခသည်တွေအတွက်မိသားစုစီမံကိန်းဤကိုစီစဉ်နေတယ်။စသဖြင့်ခေါင်းကြီးတွေနဲ့သတင်းတွေမှာရေးသားဖော်ပြခဲ့ကြပါတယ်။ Cox's Bazar မှာရှိတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ NGO တာဝန်ခံတွေကိုသတင်းတွေမှာကိုးကားပြီးရိုဟင်ဂျာမိသားစုတွေမှာဖြန့်မြန်အားဖြင့်ကလေး6ဦးကနေ9ဦးစီရှိပြီးတလင်းတမယာစနစ်မကျင့်သုံးတဲ့အတွက်ကြောင့်တချို့မိသားစုမှာကလေး16ယောက်ထိရှိတယ်လို့လည်းထောက်ပြကြပါတယ်။ဒုက္ခသည်တွေဟာလေမိသားစုဝင်တွေများရင်အင်အားကောင်းတယ်လို့ယူဆကြသလိုဘာသာရေးအရလည်းပြည်သူတွေတားတာမသင့်တော်ဘူးလို့ယူဆကြတဲ့ရိုဟင်ဂျာမျိုးသမီးတွေလည်းရှိကြတဲ့အတွက်ကြောင့်ပြည်သူတွေထိန်းချုပ်ဖို့မလိုလားကြတာတွေ့ရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ဒါအပြင်အသက်12နှစ်ကနေ14နှစ်အရွယ်ထိငယ်တဲ့မိန်းကလေးငယ်တွေဟာအိမ်တောင်ကျခံရတဲ့ပြဿနာကိုတွေ့ရှိရတဲ့အကြောင်းလဲ IOM ခေါ်နိုင်ငံတကာရွှေပြောင်းအခြေချမှုကုလသမဂ္ဂအဖွဲ့ရဲ့ချက်မရေးဌာနညှိနှိုင်းရေးမှူးဒေါက်တာမိုဟဒန်ဟူစိန်ခန်ကိုကူကပြီးသတင်းတွေမှာဖော်ပြထားပါတယ်။ဒါပြင် ISCG ခေါ်ဂန္ဓာပေါင်းစုံညှိနှိုင်းရေးအဖွဲ့ဖြစ်တဲ့အခြေချနေထိုင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ NGO အဖွဲ့တွေကြားညှိနှိုင်းဆောင်ရွက်ပေးနေတဲ့အဖွဲ့ရဲ့တွေ့ရှိချက်အရလဲ Cox's Bazar မှာရိုဟင်ဂျာဒုက္ခသည်စုစုပေါင်း 8,200 မှာ60ရာခိုင်နှုန်းကကလေးတွေဖြစ်ကြပြီးအဲ့ဒီနဲ့ကလေးပေါင်း 2,400 ကိုဝင်ဆောင်နဲ့မြို့တိုင်မိခင် 3,200 နဲ့အရွယ်ရောက်မိန်းကလေးပေါင်း 2,400 တို့ဟာအဟာရတချို့တဲ့နေကြတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲရိုဟင်ဂျာလူဦးရေမထိန်းချုပ်နိုင်ရင်လူဦးရေပောက်ကွဲမှုဖြစ်နိုင်ပြီးစခန်းတွေမှာလူပြည့်ချမှုနဲ့ယောဂဗျာကူးဆက်နေတဲ့လက်တွေအခြေအနေကြောင့်ရိုဟင်ဂျာတွေရဲ့လူမှုရေးနဲ့စီးပွားရေးအခြေအနေဟာ IOM အဖွဲ့ရဲ့ဒေါက်တာခါနာသတိပေးထားတာကိုလည်းဖော်ပြထားပါတယ်။ဒါကြောင့်လဲ Cox Bazar ရှိမိသားစုစီမံကိန်းလှုပ်ဆောင်ပေးနေတဲ့ကျန်းမာရေးအုပ်စုတွေကရိုဟင်ဂျာမိသားစုတွေကိုပညာပေးလျက်ရှိကြတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လည်းတကယ်ထိရောက်တဲ့နည်းကတော့အမျိုးသားတွေကိုတာကျော်ဖြတ်တဲ့နည်းနဲ့အမျိုးသမီးတွေကိုသအိမ်ပြွန်ပိတ်ဆို့တဲ့နည်းဖြစ်တယ်လို့ Cox Bazar မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဆရာဝန်တွေကအကြံပေးထားပါတယ်။ဒီလိုအကြံပေးချက်တွေနဲ့ပတ်သက်လို့ကျန်းမာရေးနဲ့လူအခွင့်အရေးကိုအထူးပြုလေ့လာခဲ့တဲ့ကရီးရန်နိုင်ငံအယ်ဘတ်တာစစ်တပ်ကသူကကတိခဒေါက်တာဒေါကင်းဆော့ဗင်ရဲ့အမြင်ကိုတင်ပြရင်းဒီသတင်းပိုင်ရဲ့မြေသူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုန်းဟာ900နေပြီးတော့တထောင်ကျားထဲမှာရှိတယ်။နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားတော့မယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်း900ရောက်ရှိရောက်အဲ့လောက်ဝင်ချင်ဟာမွေးပေးနေရတယ်ပေါ့နော် အဲ့တော့အဲ့ဒီလိုမျိုးကလေးမွေးဖွားနှုန်းကိုဝင်ဆောင်နှုန်းနဲ့ကလေးမွေးဖွားနှုန်းနေရာလေတော်တော်ကိုများနေတာကိုတွေ့ရတယ်။အဲ့တော့ဒီတည်င်းထဲမှာတွေ့တဲ့အတိုင်းပဲเนาะအားလုံးရှိတဲ့ဒုက္ခတဲ့လူဦးရေထဲမှာ60ရာခိုင်နှုန်းကကလေးတွေဖြစ်တယ်။နောက်ကျမတို့ဒီတည်င်းထဲမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတဲ့ဒီကလေးတွေကတခါလေဟိုအဝိစားမပြည့်မစုံအဲကျမရေးချို့တဲ့နေတဲ့ဟိုမကျမတဲ့ပုံနေနဲ့တွေ့နေရတယ်။အဲ့တော့ဒီနိုင်ငံတကာတည်င်းဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်။အာဒီကလေးတွေအာဟာရချို့တဲ့နေပြီဒီကလေးတွေဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်မလဲ။တကယ်တွေ့ရခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းနေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးတွေကိုချွေးမွေးပြုစုပြီးတော့သူတို့ကိုအကြမ်းမှကြီးနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ
်ဒီလိုအခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဒီ Cox's Bazaar မှာရှိတဲ့ဒီမိသားစုစီမံကိန်းတက်ဆိုင်ရာဆရာဝန်တွေကတော့လက်တွေ့အကျဆုံးကတော့အမျိုးသားတွေကိုတာကျော်ဖြတ်ဖို့ရယ်အမျိုးသမီးတွေကိုပေါ့နော်စာဥပြွန်ဖြတ်ဖို့ဆိုပြီးတော့သူတို့ကအကြံပေးကြပါတယ်အကြံပေးပြီမဲ့လို့လေဒါကလက်တွေ့ပေါ်ဆောင်ရတဲ့နေရာမှာတော့အခက်အခဲတွေတော့ရှိမှာပါအခုလိုလှုပ်ဆောင်ကြရင်ဖြစ်ဘလောက်လက်တွေ့ကြပါမရှင
်လူမှုရေးဘက်ကတော့ကျွန်မစဉ်းစားလိုက်လို့ရှိရင်အမျိုးသားကိုဒါကြောဖြတ်တာကအမျိုးသမီးကိုလှုပ်တာတဲ့ပို့ပြီးတော့ထိအောင်မယ်လို့ထင်တယ်ဘာဖြစ်လို့ဆိုတော့ဒီသူတို့ရဲ့ဒီဒလိထုံးစံအရာပေါ့နော်အမျိုးသားတယောက်ကသူတို့ရဲ့ဘာသာရေးရလည်းလက်ခံရင်လည်းဟိုအမျိုးသမီးကိုတယောက်မဟုတ်ဘူးကျွေးနိုင်ရင်အများကြီးယူလို့ရတယ်အဲ့တော့အမျိုးသားတယောက်ကိုဒါကြောဖြတ်လိုက်ရင်ဒီလှုပ်ထုံးလုံးကြီးအရာလည်းလွယ်ကူတယ်ပြီးတော့ရှိရင်ဒီအမျိုးသားဟာဘယ်အမျိုးသမီးနဲ့ပဲတော်အားပြီးတော့နေပင်မဲ့သူကဂရေထိမ့်မိသားဖြစ်တဲ့အတွက်ပို့ပြီးတော့ထိရောက်တယ်အမျိုးသမီးကိုလှုပ်လို့ရှိရင်အမျိုးသမီးတိုင်းတယောက်ချင်းတယောက်ချင်းတယောက်ချင်းကိုလည်းလှုပ်ရမယ်သဘောရှိတယ်ပြီးတော့လှုပ်ထုံးလုံးကြီးတွေကလည်းနည်းနည်းလေးပို့ပြီးတော့သူကလက်ဝင်တဲ့သဘောတော့ရှိပါတယ်အဲ့တော့ဒါကတော့စီးပညာဘက်ကပေါ့နော်နောက်တစ်ခုကတော့ဒီကျမကြီးဟိုမူဝါဒဘက်ကရောလူခွင့်ရေးဘက်ကရောကြည့်ပြီးပြောရလို့ရှိရင်တော့ဆောင်ရတာကောင်းတယ်လောက်ရမယ်ဆိုပြီးတော့လုတ်ပြီးလို့မရဘူးအခါရခံရှင်ရလဲသဘောတူမှာလူလူလာလာရှိမှလုတ်ပြီးလို့ရတယ်လीဆိုတော့အဲ့ဒီဘက်ပိုင်းကတော့နည်းနည်းလေးဒီကာယကံရှင်အနေနဲ့အထူးသဖြင့်အမျိုးသားတွေကိုဦးစားပေးပြီးတော့လုပ်မယ်ဆိုလို့ရှိရင်ကာယကံရှင်အမျိုးသားတွေကနားလေလက်ခံဖို့လည်းလိုပါတယ်နောက်တစ်ခုကလည်းသူတို့ကဟိုဒီဘင်္ဂလားဒေ့ရှ်မှာသူတို့ကနိုင်ငံသားတွေဖြစ်နေတဲ့အတွက်ဒီအစိုးရနေပြီးတော့ဒါကြီးကတော့လုံးဝမင်းဆိုတဲ့ဟိုအမိန်လိုမျိုးမူဝါဒလိုမျိုးတစ်ခုချမှတ်ပြီးတော့လည်းအတင်းလုပ်လို့မရဘူးပေါ့နော်အဲ့တော့ဒီကိစ္စမှာတော့အဓိကကျွန်မကြည့်လိုက်လို့ရှိရင်အချက်ကနှစ်ချက်လိုနေတယ်တစ်ချက်ကတော့ဒီပညာပေးနဲ့ဆွေးနွေးမှုပေါ့နော်အဲ့တော့ဒီသူတို့ကိုအမျိုးအထူးဖြင့်အမျိုးသမီးရောနောက်အမျိုးသားတွေရောဒီဒီလောက်ဒီမိသားစုစီမံကိန်းဟာဘလောက်ထိအရေးကြီးတယ်ဒီလိုမျိုးမိသားစုစီမံကိန်းလောက်တာဟာသူတို့လူမျိုးတွေတိုးတက်ဖွံ့ဖြိုးဖို့သူတို့ဝေးဖွားလိုက်တဲ့ကလေးတွေရဲ့အနာဂတ်ကောင်းဖို့အတွက်လုပ်နေတာဆိုတဲ့ဟာကိုနားလေလက်ခံလောက်အောင်လို့အများကြီးဆွေးနွေးဖို့လိုပါတယ်ဒါတစ်ချက်နောက်တစ်ချက်ကတော့ကျမတို့ကဒီမိသားစုစီမံကိန်းကိုဟိုတစားဒီတစားပေါ့နော်ဟို NGO ကနေပြီးတော့တမျိုးလာလှုပ်လိုက်နောက်အဖွဲ့တစ်ဖွဲ့ကနေပြီးတော့နောက်တနည်းလာလှုပ်လိုက်အဲ့လိုမျိုးပေါ့ကိုနီးကိုဟန်နဲ့ကိုဟန်နဲ့ကိုနီးဆက်ရာဒီလုပ်နေမဲ့အစားတခါတည်းတေးသေးချာချာ coordinate ပေါ့တေးချာစီမံကိန်းချပြီးတော့တခါတည်းအားလုံးတပြေးညီဒီလူတွေထဲမှာအငါတို့ကတော့ဘာလုပ်မယ်ဘယ်လိုဆိုလို့ရှိရင်ဘယ်အဆင့်ကတော့ပထမဦးစားပေးလုပ်မယ်ဘယ်လိုနီးနဲ့လုပ်မယ်နောက်တစ်ဆင့်ကတော့ဒီနီးမရလို့ရှိရင်နောက်ဒုတိယနီးကတော့ငါတို့ဘယ်လိုလုပ်မလဲဆိုတော့တေးချာစနစ်တကျနဲ့စီမံကိန်းတစ်ခုလိုမျိုးဒုက္ခတွေတွေနဲ့ဆက်သွယ်လုပ်ကိုင်နေရတဲ့အဖွဲ့အစည်းအားလုံးကတနေရာထဲမှာထိုင်ပြီးတော့တခါတည်းစီမံကိန်းတွေချပြီးတော့ထိထိရောက်ရောက်လိုမယ်အဲ့ဒီအချက်နှစ်ချက်ကတော့အရေးတကြီးလိုအပ်နေတယ်လို့ကျွန်မမြင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my fire